လမ်းမရွေးကောက်ပွဲနေ့မှာ EU ရွေးကောက်ပွဲစောင့်ကြည့်လေ့လာရေးအဖွဲ့ကသူတို့လှုပ်ဆောင်မဲ့အချက်တွေနဲ့ရှောင်ကျဉ်မဲ့အချက်တွေကိုဥရောပသမ္မတကရွေးကောက်ပွဲစောင့်ကြည့်လေ့လာရေးမှူးချုပ်မစ္စတာလမ်းစ်ဒေါ့ကရှင်းပြခဲ့တာဖြစ်ပါတယ်။ EU ရွေးကောက်ပွဲစောင့်ကြည့်လေ့လာရေးအဖွဲ့တွေအနေနဲ့ရွေးကောက်ပွဲနေ့ရက်မှာစောင့်ကြည့်လေ့လာမဲ့အဖွဲ့တွေအပြင်ရွေးကောက်ပွဲလုပ်ငန်းစဉ်အပေါ်ဒီဇင်ဘာလကုန်အထိလေ့လာသွားမဲ့အဖွဲ့ဆိုပြီးအဖွဲ့နှစ်ဖွဲ့ခွဲထားတယ်လို့ပြောပါတယ်။EU အဖွဲ့တွေအနေနဲ့လာမယ့်ရွေးကောက်ပွဲကိုအသေးစိတ်လေ့လာသုံးသပ်သွားမှာဖြစ်တယ်လို့လည်း EU ရွေးကောက်ပွဲစောင့်ကြည့်လေ့လာရေးမှူးချုပ် Mr. Lambsdorff ကကြေပေးခဲ့ပါတယ်
။ Looking at the laws that govern the election. Looking at the work of the election commission at all levels.
ကျွန်တော်တို့အဖွဲ့အနေနဲ့လာမယ့်ရွေးကောက်ပွဲကိုအသေးစိတ်လေ့လာစောင့်ကြည့်သုံးသပ်သွားမှာဖြစ်ပါတယ်။ရွေးကောက်ပွဲနဲ့ပတ်သက်ပြီးထုတ်ပြန်ထားတဲ့ဥပဒေတွေမြို့နယ်ကော်မရှင်အဖွဲ့တွေကနေစပြီးပြည်ထောင်စုအဆင့်ထိကော်မရှင်ရဲ့လှုပ်ဆောင်ချက်တွေနိုင်ငံရေးပါတီတွေနဲ့တတိပုဂ္ဂလကိုယ်စားလှယ်တွေရဲ့မဲဆွယ်စည်းရုံးမှုတွေသတင်းမီဒီယာတွေရဲ့ရေးသားတင်ပြချက်တွေရွေးကောက်ပွဲနေ့မှာမဲပေးတာတွေမဲရေတွက်တာတွေနဲ့ရွေးကောက်ပွဲရလဒ်ထုတ်ပြန်ကြေညာတာတွေအထိကိုစောင့်ကြည့်လေ့လာသုံးသပ်သွားမှာဖြစ်တယ်လို့မစ္စတာလမ်းစ်ဒေါ့ကပြောသွားတာဖြစ်ပါတယ်ဒါအပြင် EU ရွေးကောက်ပွဲလေ့လာရေးအဖွဲ့အနေနဲ့လာမယ့်ရွေးကောက်ပွဲမှာရှောင်ကျဉ်မဲ့အချက်တွေကိုလည်းရှင်းပြခဲ့ပါတယ်။
The first important thing that we will not be doing is taking sides. We are an impartial mission. We do not care who wins this.
ပထမဆုံးအရေးကြီးတဲ့အချက်ကလာမယ့်ရွေးကောက်ပွဲမှာကျွန်တော်တို့ဘက်လိုက်မှာမဟုတ်ပါဘူး။ဂျာကနေပြီးမျက်မျက်တတလှုပ်ဆောင်သွားမှာပါ။ဘယ်နိုင်ငံရေးပါတီကအနိုင်ရသွားတယ်ဆိုတာကိုကျွန်တော်တို့စိတ်ဝင်စားမှာမဟုတ်ပါဘူး။ကျွန်တော်တို့စိတ်ဝင်စားတာကယုံကြည်ပွဲကောင်းပြီးပွင့်လင်းမြင်သာတဲ့ရွေးကောက်ပွဲဖြစ်ဖို့ပါပဲလို့မစ္စတာလမ်းစ်ဒေါ့ကပြောပါတယ်။ဒါ့အပြင် EU ရဲ့ရွေးကောက်ပွဲစောင့်ကြည့်ရေးအဖွဲ့ပေါ်ဥရောပသမဂ္ဂရဲ့အိန္ဒိယနိုင်ငံတွေကတောင်းဆိုမှုတွေရှိလာခဲ့ရင်လက်တင်ခံသွားမှာမဟုတ်သလိုမြန်မာအစိုးရရဲ့ရွေးကောက်ပွဲကော်မရှင်အပါအဝင်နိုင်ငံရေးပါတီတွေနဲ့တခြားအဖွဲ့အစည်းတွေရဲ့ဖိအားပေးမှုတွေကိုလည်းငြင်းဆန်သွားမှာဖြစ်ပြီးအပြည့်အဝလွတ်လပ်တဲ့အဖွဲ့အစည်းနဲ့ရပ်တည်သွားမှာဖြစ်တယ်လို့ပြောခဲ့ပါတယ်။Mr. Lambsdorff နဲ့အဖွဲ့ဟာတပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်ပြည်ထောင်စုဝန်ကြီးဌာနပြည်ထောင်စုဝန်ကြီးစတဲ့ထိပ်တန်းခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့သလိုရွေးကောက်ပွဲစောင့်ကြည့်လေ့လာမယ်ပြည်တွင်းအရက်ဖက်အဖွဲ့အစည်းတွေနဲ့လည်းတွေ့ဆုံခဲ့ပါတယ်။မနေ့ကတပ်မတော်ကာကွယ်ရေးဦးစီးချုပ်နဲ့နေပြည်တော်မှာတွေ့ဆုံရမှာတပ်မတော်တရင်တပ်ဖွဲ့တွေမှာရှိတဲ့မဲဆန္ဒနယ်မြေတွေမှာရွေးကောက်ပွဲစောင့်ကြည့်လေ့လာဖို့EU အဖွဲ့နဲ့သဘောတူညီမှုရခဲ့တယ်လို့ Mr. Lambsdorff ကပြောပါတယ်
။ In the meeting with the commander in chief he agreed that our European Union
တမတော်ရဲ့အမျိုးသားလုံခြုံရေးနဲ့ဆိုင်တဲ့နေရာတွေကလွဲပြီးတမတော်မဲဆန္ဒနယ်မြေတွေမှာ EU အဖွဲ့ဝင်တွေကိုရွေးကောက်ပွဲစောင့်ကြည့်လေ့လာဖို့မိမိတို့အဖွဲ့နဲ့ကာကွယ်ရေးဦးစီးချုပ်တို့တွေ့ဆုံရမှာသဘောတူညီမှုရရှိခဲ့တာဖြစ်တယ်လို့ Mr. Lambsdorff ကပြောသွားတာဖြစ်ပါတယ်။လာမယ့်ရွေးကောက်ပွဲမှာ EU အဖွဲ့အနေနဲ့တိုင်းသားလူနည်းစုတွေရဲ့မဲဆန္ဒနယ်မြေတွေအပါအဝင်တိုင်းနယ်ပြည်နယ်14ခုလုံးမှာလူအင်အား150ကျော်နဲ့စောင့်ကြည့်လေ့လာသွားမှာဖြစ်တယ်လို့နောက်ပိုင်းမှာလည်းအစီရင်ခံစာရေးသားထုတ်ပြန်သွားမယ်လို့သိရပါပါတယ်ခင်ဗျာ